ကမ္ဘာမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့ဒီကနေ့ခီးစဉ်ကတော့ပညာရေးဆိုင်ရာအတွက်အဓိကဖြစ်ပါတယ်။ကမ္ဘာမြို့နယ်ကအထက်တန်းကျောင်းတစ်ခုမှာမြို့နယ်ပညာရေးမှုတွေ၊ကျောင်းဆရာဆရာမတွေနဲ့အချိန်တော်တော်ကြာကြာလက်ရှိပညာရေးသင်ကြားမှုစနစ်အကြောင်းတွေ၊ဆရာဆရာမတွေအတွက်လိုအပ်နိုင်မယ့်သင်တန်းဆိုင်ရာကိစ္စတွေအပြင်ပညာရေးဝန်ထမ်းတွေကလည်းသူတို့ရဲ့လိုအပ်ချက်တွေကိုပြန်လည်တင်ပြတာတွေလုပ်ခဲ့တယ်လို့ဒီခီးစဉ်အတွင်းမှာအတူလိုက်ပါသွားတဲ့ NLD ပါတီကဦးသိန်းဦးကပြောပါတယ
်။ကမ္ဘာအထက်တန်းကျောင်းကိုသွားပြီးတော့အဲ့ဒီမြို့နယ်ပညာရေးမှုရဲ့အဲကျောင်းဥစ္စာကြီးဇမတိနဲ့တွေ့တယ်ပေါ့ကလေးတွေရဲ့ပညာရေးတိုးတဲ့ဘုံဘူးသိခါကြီးဆောက်စားဇမတိဝတ်သက်ပြီးဆက်တော်ပြီဆိုသိနေပါတယ်အခုဟိုသင်ကြားနေတဲ့ပုံစံနေရနေပြီးတော့အဲသိပြင်ပဲအခြေဥစ္စာတွေလည်းသူသူချာကျန်ကျန်နဲ့တောင်းနေသူတွေလည်းကျန်ကျန်ပြေးကြပါပေါ့ဆရာဇမတိအင်္ဂိစာနဲ့ပတ်သက်တဲ့သင်တန်းတွေဆက်ပြီးဖို့ခရီးသိနေပါတယ်နောက်ပြီးတော့ဆရာဇမတိဆရာရဲ့အကျဉ်းများဟုတ်ပြောင်းပါလေဘုရားရှင်ဖိနေလေစာရေးပြီးတော့ဟိုအတဏ္ဍာပြေးရဘူးခမားပြောပါလေ
ဒီဆွေးနွေးမှုတွေထဲမှာចောင်းသားလူငယ်တွေအတွက်ចောင်းတွင်းပညာရေးသာမကចောင်းပြင်ပပညာရေးမျိုးတွေနဲ့ပါသူတို့ရဲ့ဘဝတွေကိုမြင့်တင်ပေးနိုင်ဖို့လိုတဲ့ဆိုတဲ့ချက်ကိုလည်းဒေါက်ဆန်းစုကြည်ကအဓိကတိုက်တွန်းခဲ့တယ်လို့ပြောပါတယ
်အဓိကကចောင်းအခုလောကထဲမှာចောင်းတွင်းနေမှာပဲចောင်းတွင်းရောចောင်းပြင်ပရောသူကចောင်းပြင်နေတဲ့ကလေးတွေចောင်းပြင်ပနဲ့ကတ်တဲ့ဟိုအယူအဓိကထားပြောတာပါပဲဒီလိုဆိုပေါ့လေ။အော်ကျောင်းမင်းနိုင်နေအခုချုပ်ခရီးကျောင်းမင်းနိုင်ကျောင်းမင်းတို့ကျောင်းသူမှာမှအင်တာဗျူးတူရောပညာရေးပိုင်းအဓိကစားကြည့်ပြောပါရဲ။ဟုတ်ဟိုနိုင်ငံသားမှာဆိုရင်အချို့ကလေးတွေကအတမီဝန်ကြောင့်အတက်ပြင်းညားတယ်။အဲတချို့ကြီးကတော့တိတ်လူဆက်တက်ကြတယ်ပေါ့လေ။သူတော့ဘာမှသူကျောင်းမင်းကြီးအခုကလေးတွေရေးချင်းရောက်ဘာမှခွဲခြားမှုမရှိဘူးဆိုရတဲ့ပြောပြပါရဲ
။ကြကတော့ NLT ပါတီကဦးသိန်းဦးပြောပြခဲ့တာပါရှင်။ဒီကနေ့ဒေါက်တာဆန်းစုကြည်ရဲ့ကောက်မှုခီးစဉ်ကိုသတင်းသမားတွေလည်းသတင်းလိုက်ယူကြပါရတယ်။ဒေါက်တာဆန်းစုကြည်ဟာလွှတ်တော်နဲ့ပါတီရေးရာကြားကိစ္စတွေမှာအလုံများနေပေမဲ့သူ့ရဲ့မဲဆန္ဒနဲ့ဖြစ်တဲ့ကောက်မှုမျိုးနဲ့အတွက်လဲလုပ်ငန်းလစ်ဟာဒါမျိုးတွေမဖြစ်ရအောင်ကြိုးစားတဲ့သဘောမျိုးတွေကိုတွေ့ရပြီးတော့ဆရာဆရာမတွေနဲ့လည်းအတော်ကလေးပွန့်ပွန့်လင်းလင်းဆွေးနွေးတာမျိုးကိုလည်းတွေ့ရတယ်လို့ဒီခီးစဉ်အတွင်းမှာကိုရိုင်းသတင်းလိုက်ယူတဲ့ဂျပန် NHK သတင်းဌာနရဲ့ပြည်တွင်းသတင်းတောက်ကိုတီဟာကပြောပါရယ်။
ဘာမှတော့မပြောရထုံးစံတိုင်းကိုကျွန်တော်တို့ခါရင်ဝင်ကြီးရလာတယ်လို့ပဲပေါ့နော်သူတို့ဆရာကြီးက formal ရေလျှောက်ပြောတာပေါ့လျှောက်ပြောရတယ်ဒါပေမဲ့ဒေါက်တာသူကြီးပြည်ကျနာတကယ်ဖြစ်တတ်နေတဲ့အောက်ခြေသတင်းအောက်ခြေနေသားတွေပြည်ကျနေဆရာမတွေကသူအပြင်းနဲ့ပြီးပြောတာဆိုလူကျင်တာပေါ့တယောက်ကဥထောင်ပြီးတော့အဲ့လိုမျိုးပြောလိုက်တာကိုသူကမလို့ကျင်တော့အကြာကြီးပဲသူဆရာမတွေဖွင့်ပြီးတော့ဆရာမတွေကနောက်ပိုင်းကျတော့ပြောကြပါတယ်မပြောရခါမှာတော့ဒါပေမဲ့တောင်းသားတွေနဲ့ကျတော့တောင်းသားတွေကအရန်ကြောက်နေတယ်တောင်းသားတွေကစာဖတ်ခိုင်းတာတော့မဖတ်ရဲဘူးပေါ့နော်အဲ့လိုမျိုးတော်တော်များများရှိပါဖတ်ပြဖို့အဲ့လိုမျိုးတိုးဖြစ်နေတာပေါ့နော်ဒါမျိုးတွေတော့ရှိတာပေါ့ဆိုတော့တော်တော်များများနေတဲ့ကြည့်ရတာတိုက်တော့အားရဖို့မရပါဘူး
ဒါကတော့ဂျပန် NHK သတင်းဌာနရဲ့ပြည်တွင်းသတင်းတော့ကိုတိဟပြောပြခဲ့တာပါရှင်။ဒေါက်တာဆန်းစုကြည်ဟာမနေ့ဖက်5အောက်တိုဘာလ17ရက်ကြာသပတေးနေ့မှာတော့သုံးခွမြို့ကိုသွားမှာဖြစ်ပြီးအဲ့ဒီမှာမြို့နယ်ကော်မရှင်အဖွဲ့တွေမြို့နယ်အုပ်ချုပ်ရေးအရာရှိတွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့စီစဉ်ထားတယ်လို့ NLD ပါတီကပြောပါရယ်ရှင်။